မနေ့ကစင်ကာပူဆိုဗျာကဖမ်းဆီးထိန်းသိမ်းခံရတဲ့လူချဦးနဲ့ပတ်သက်ပြီးလူအပ်တဲ့အချိန်ကြာရင်သတင်းထုတ်ပြန်သွားမယ်လို့နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေကပြောပါတယ်။ပြည်ထောင်စုဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူရဲမှူးကြီးမြို့သူဆိုကို RFA ကဆက်သွယ်မေးမြန်းရမှာတော့သူတို့အနေနဲ့မသိရှိရသေးကြောင်းနဲ့စင်ကာပူနိုင်ငံဘက်ကအကြောင်းကြားတာမရှိသေးဘူးလို့ပြောပါတယ်
။မထင်တာမရှိဘူးခင်ဗျာကျွန်တော်တို့မနေ့ကလည်းပြောပါတယ်ခင်ဗျာ။ကျွန်တော်တို့ရေတက်ဖွဲ့ကိုစင်ကာပူရေတက်ဖွဲ့နေပြီးတော့မှတရားဝင်အကြောင်းကြားတာသိပေးတာမရှိဘူးကျွန်တော်အွန်လိုင်းပေါ်မှာတော့တွေ့ပါတယ်ဟော
တမ်မတော်ဒရိမန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီကိစ္စမှာတမ်မတော်အနေနဲ့ပါဝင်ပတ်သက်တာမရှိကြောင်းနဲ့ဒီမိုကရေစီနိုင်ငံတစ်ခုကရေတက်ဖွဲ့အနေနဲ့အချက်အလက်မခိုင်လုံပဲဖမ်းဆီးဆစ်ဆေးမှာမဟုတ်ဘူးလို့ပြောပါတယ
်ဒီအားနဲ့ပတ်သက်ပြောကြကျွန်တော်တို့နေတိကြားဆောင်ရွက်ထားတာတော့မရှိပါဘူးဒီမိုကရေစီနိုင်ငံတစ်ခုရဲ့ရေတက်ဖွဲ့တစ်ခုတဲ့ကြောင့်လို့သူ့မှာမခိုင်လုံမဲ့နဲ့အချက်လက်မခိုင်လုံမဲ့နဲ့ဆွဆွဲတာအချက်လက်မခိုင်လုံမဲ့နဲ့ဟိုပြင်းနေနိုင်ပြီးမယ်လို့ပြောတာပြီးတော့မဖြစ်နိုင်ပါဘူးသူ့မှာအချက်လက်ခိုင်လုံလို့ပြောတာပဲဖြစ်ပါလိမ့်မယ
်မနေ့ကစင်ကာပူဆိုရက်ကဖမ်းဆီးထိန်းသိမ်းခဲ့တဲ့ရခိုင်လူငယ်6ဦးထဲက4ဦးဟာမြန်မာနိုင်ငံကိုမနေ့ညပိုင်းကလေးကပြန်ရောက်လာပြီး AAC ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ညီတော်ဆက်သူကိုအောင်မြတ်ကျော်နဲ့နောက်တဦးကတော့ပြန်လွတ်မလာသေးဘူးလို့သူတို့နဲ့နှိဆက်သူတွေကပြောပါတယ်မနေ့ကပြန်ရောက်ရှိလာတဲ့သူတွေကိုRFA ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့တစုံတရာဖြေကြားဖို့မရှိသေးကြောင်းညှင်းဆိုခဲ့ကြပါတယ်။ရခိုင်နဲ့စင်ကာပူဟာရခိုင်ပြည်နယ်တာအေးနာရေးကိစ္စတွေအတွက်ရန်ပုံငွေရှာဖွေပေးနေတဲ့အဖွဲ့ဖြစ်ပြီး2015ခုနှစ်တုန်းကလည်းနိုင်ငံရေးရန်ပုံငွေရှာဖွေထောက်ပံ့ပေးခဲ့တယ်လို့ဤဆက်သူတွေက RFA ကိုပြောဆိုကြပါတယ်။ဒါပေမဲ့စင်ကာပူနိုင်ငံမှာတရားဝင်မှတ်ပုံတင်ထားခြင်းမရှိဘဲလှုပ်ရှားဆောင်ရွက်နေတဲ့အတွက်အခုလိုဖမ်းဆီးခံရတာလို့လည်းဤဆက်သူတွေကပြောပါတယ်။ဒီလိုပြောကြားချက်တွေနဲ့ပတ်သက်ပြီး RFA ကတိကျအတည်ပြုနိုင်ခြင်းမရှိပါဘူးဒီကိစ္စနဲ့ပတ်သက်ပြီး RFA ကရန်ကုန်မှာရှိတဲ့စင်ကာပူတန်ယုံစင်ကာပူမှာရှိတဲ့မြန်မာတန်ယုံနဲ့စင်ကာပူဆိုရတို့ကိုဆက်သွယ်မေးမြန်းဖို့ကြိုးစားပေမဲ့တစုံတရာပြန်လည်ဖြေကြားခြင်းမရှိပါဘူးဒီဖမ်းဆီးခံရသူတွေကကြံတဲ့သူတွေကိုဒီနေ့ညနေပိုင်းလေယာဉ်နဲ့ပြန်လာမယ်လို့သတင်းတွေထွက်ပေါ်နေပြီး RFA ကတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူးခင်ဗျာကျွန်တော်ကျော်လင်ဦးပါ